လောက်ကင်ဆောင်ရွက်ချက်တွေမှာချုံရင်းအားနည်းချက်တွေရှိတယ်။မဟာတဏိဒုက္ခအရေးမှာသမရကမှားကြတာထက်ဘောင်ကျော်လောက်ကင်တာတွေရှိတယ်။စတဲ့အချက်တွေကြောင့်သာသနာရေးဝန်ကြီးဌာနဝန်ကြီးဦးဆန်းစင်ကိုမလွဲမရှောင်သာအရေးယူခဲ့ရတယ်လို့အစိုးရအဖွဲ့ပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ကိုငိမ့်ချန်းကပြောပြပါမယ်ရှင်။
လောက်ကင်နာချုံရင်းအားနည်းချက်တွေရှိတယ်မဟာတဏိဒုက္ခအရေးမှာတမနာမှားကြားထားတဲ့ဘောင်ကျော်လောက်ကင်နာတွေရှိတယ်ဆိုတဲ့အချက်တွေကြောင့်သာသနာ့ဝန်ကြီးဌာနဝန်ကြီးဦးဆန်းစင်ကိုမလွဲမရှောင်သာအရေးယူခဲ့ရတယ်လို့အစိုးရအဖွဲ့ပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကပြောပါတယ
်ဦးဆန်းစင်အနေနဲ့ခုနကျွန်တော်ပြောတဲ့အဓိကမူဝါဒနှစ်ခုပေါ်မှာလောက်ကင်ဆောင်ရွက်တဲ့ဟာတွေမှာချုံရင်းအားနည်းချက်တွေအများကြီးရှိတယ်ဒါတွေကြောင့်တာဝန်ရဆဲလဲရဖြစ်တယ်တော့တဏိဒုက္ခခိစားရတဲ့အကြောင်းချက်ပါဝင်ပေါ့တချို့လိုက်ဆိုရင်ကျွန်တော်တို့တမနာကြီးမှာကြားတဲ့ဘာတွေကိုကြော်လွန်ပြောလုပ်တတ်တယ်ဆိုတဲ့သဘောမျိုးတွေရှိတယ်။ဒါမှမဟုတ်ဘယ်နဲ့ပေါ့နော်။လုပ်တတ်တယ်ဆိုတဲ့သဘောမျိုးတွေရှိတယ်။ဒါကြောင့်လို့ကျွန်တော်တို့ကဒီမှာလွှဲမချောင်တာအခုလိုရေးယူဆောင်နေရတာ
။ဦးဆန်းစင်ဟာသာသနာ့ဝန်ကြီးဌာနပိုင်ငွေတွေကိုမိသားစုပိုင်ငွေအဖြစ်လူတန်းခဲ့တာနဲ့ပတ်သက်ပြီးအထူးစုံစမ်းရေးကရဲစခန်းမှာအမှုဖွင့်ထားတယ်လို့သတင်းတွေထွက်ပေါ်နေပါဗျ။အဲ့ဒီလိုအရေးယူထားတယ်ဆိုတဲ့သတင်းတွေအပေါ်မန္တလေးကစာနယ်ဇင်းသမားတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကအရေးယူရင်အပြည့်ရှိသမျှအကုန်လုံးကိုဖော်ထုတ်အရေးယူပါဟိုတကွက်ဒီတကွက်ကွက်ပြီးအရေးမယူပါနဲ့လို့ပြောပါတယ
်စံတိဒုက္ခကင်တွယ်တာနဲ့ပဲအရေးယူပါခုနကဟိုတိန့်တရားရမဲချပြီးအရေးယူတာလားအဲ့ဒီလိုကျွန်တော်ကမြင်ပါတယ်တိန့်တရားပဲလို့လို့တိန့်တထောင်ပဲလို့လို့တိန့်တထောင်ပဲလို့လို့လွဲသုံးသားလုပ်တာကလွဲသုံးသားလုပ်တာပါပဲအဲ့တော့လွဲသုံးသားလုပ်တာအတွက်လည်းအရေးယူပါခုနကစီမံခန့်ခွဲလုပ်ကင်ရမှာလွဲမမှုရှိတာဆိုလို့ရှိရင်လည်းအဲ့ဒီဟာကိုလည်းအရေးယူပါကျွန်တော်ကတော့အဖြစ်ရှိရင်ရှိတာတွေအားလုံးကိုအရေးယူပေးကြပါတယ်။ဟိုဟာကိုမကြိုက်လို့ဒီဟာလေးကိုမွေးထားပြီးရေးယူတာမျိုးတော့ဖြစ်စေချင်ပါဘူးဗျာ
။အစိုးရတာဝန်ရှိပုဂ္ဂိုလ်တွေရဲ့အကျင့်ပြတ်ခြားစားမှုတွေအတွက်သူ့မှာတတ်သိအထောက်အထားတွေရှိတယ်ဆိုတော့ဦးဆန်းစင်ရဲ့ပြောဆိုချက်ပေါ်မှာလည်းအခုလိုမှတ်ချက်ပေးပါတယ်
။ဦးဆန်းစင်အနေနဲ့လည်းကျွန်တော်အမြင်ကရှိတယ်ဆိုရင်အဲ့ဒါကိုဟိုကွက်ဖဲတစ်ခုလိုခြင်ထားမဲ့အစားတန်းကြီးကိုတကယ်ချစ်ကြတဲ့လူတွေတကယ်လုံးကြတဲ့လူတွေဆိုလို့ရှိရင်ပြန်ကြည့်တာနဲ့လိုအပ်လိုအပ်တယ်လို့သူတို့စိတ်မှရေးယူအောင်ဆောင်ရွက်ပေးဖို့တပ်ဖက်မှာတောင်းဆိုရတယ်လို့မြင်ပါတယ်။အဲ့ချက်ပြေးရေးယူအောင်မယ်ဆိုရင်တော့အဲ့ဒီတောင်းပန်ပြက်ကွက်မှုအတွက်ပါရေးယူသင့်တယ်လို့ကျွန်တော်မြင်မှန်သေးတယ်ဗျ
။ဦးဆန်းစင်ဟာသာသနာ့ဝန်ကြီးအဖြစ်မထမ်းဆောင်ခင်မှာ ARD တိုင်းလွှတ်တော်ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။